Yangonet Nebiro Ma, Dokinji Foundation, a dread, Mianiari, Naya Mune, Agri Liza, who loaded Sobiro Madi, Dias Fagate, who lame would dread, Don San Sujigo, Nebiro Tudia Yunga, Town and Townie Chagabare, Yangon Matamu, Nebiro Matomune, a sovang rega, Dias Fetari, Muri Pibare, Nebiroga, and Mutomu dread, Pudre, Dias Fekangare, Dada Mua, Umin Dune, Uyame Urule, the Bounded Town and Donesi, Town and Chakayabare, Yangonga, Bibore, the Dream Appears on Go, Makimu to his. ပြောပြပါမယ်ရှင်ဒီကနေ့နေပြီးတော့ကျင်းထောင်ထူတရားရုံးမှာဒေါ်ဆန်းစုကြည်ပေါ်ချမှတ်လိုက်တဲ့အမှုတွေတော့ကင်ဂျီဖောင်ဒေးရှင်းအတွက်လာရောက်တော့စိုက်ပျိုးတက်မွေးပညာသင်တန်းကြောင့်စီမံကိန်းညီနီယာရယူခဲ့တာနဲ့ဆက်ဆက်တဲ့အမှုနှစ်ခုနောက်လာရောက်တော့စီမံကိန်းအတွက်နေထိုင်မှုနေအဆအဦးစားလို့တဲ့ဆိုပြီးဆွဆွဲထားတဲ့အမှုတွေအပြင်ရန်ကုန်တိုင်းဒေသကြီးအတွင်းဒေါ်ကင်ဂျီဖောင်ဒေး
နောက်ရန်ကုန်မှာဆွဲဆိုထားတဲ့အမှုအထွတ်တရား၃နှစ်ချမှတ်လိုက်ကြပါနေပြည်တော်မှာဆွဲဆိုထားတဲ့အမှုတွေထဲမှာဒေါက်ဆန်းစုကြည်အပြင် NLD အစိုးရလက်ထက်နေပြည်တော်မြို့တော်ဝင်ဒေါက်တာမျိုးအောင်ဒုမျိုးတော်ဝင်ဦးရဲမင်းဦးနောက်နေပြည်တော်စီပင်သားရေးကော်မတီဝင်ဦးမင်းသူတို့လည်းပူတဲ့တရားဆွဲဆိုခံခဲ့ရပါတယ်သူတို့၃ယောက်စလုံးကိုလည်းထောက်နှံ၃နှစ်အထိချမှတ်ခဲ့ပါတယ်အကြမ်းရိုက်စားမှုတိုက်ချဲ့ရေးဥပဒေပုံမှန်55နဲ့တရားစွဲဆိုထားတဲ့ဒီအမှု၄မှုအတွက်ဒေါက်ဆန်းစုကြည်တနစ်ကြော်ကြားတရားရင်ဆိုင်ခဲ့ရတာပါအမိချခဲ့တဲ့အမှုတွေနဲ့ပတ်သက်လို့တက်ဆိုင်ရာအစစ်အစင်ကိုဆက်လက်အယူခံဝင်ဖို့အတွက်ဒေါက်ဆန်းစုကြည်ရဲ့ရှင်းလင်းရေးဘက်ကပြင်ဆင်နေပါတယ်ဒေါက်ဆန်းစုကြည်ကတော့သူ့အနေနဲ့ဥပဒေမဲ့လှုပ်ဆောင်ခဲ့တာနောက်အလွဲသုံးစားလှုပ်ဆောင်ခဲ့တာတွေမရှိခဲ့တာမို့အပြစ်မရှိဘူးလို့တရားရုံးမှာထွက်ဆိုထားပါတယ်ဒေါက်ဆန်းစုကြည်ပေါ်အမှုပေါင်းတရာစင်ကျော်နဲ့တရားစွဲဆိုထားတာမှာဒီထဲမှာအကြမ်းလိုက်စားတဲ့ဆွဆွဲချက်နဲ့တရားစွဲဆိုထားတဲ့အမှုဆယ်မှုလည်းပါပါတယ်။ဒီဆယ်မှုတွေကကနဦးစွဲဆိုထားတဲ့အကြမ်းအမှု၄မှုကိုအပြစ်သက်အမိန့်ချမှတ်လိုက်တာပါ။စွဲဆိုထားတဲ့အမှုတွေနဲ့ပတ်သက်လို့တရားရုံးကြားနာမှုတွေကိုသတင်းတောက်တွေလာရောက်ခွင့်မရှိသလိုဒေါက်ဆန်းစုကြည်ရဲ့ရှေ့နေတွေကိုလည်းအမှုနဲ့ပတ်သက်ပြီးသတင်းမီဒီယာတွေကိုမပြောဖို့စစ်ကောင်စီကပိတ်ပင်ထားပါတယ်။အမှုစစ်ဆေးတာတွေမှာပြစ်မှုကျူးလွန်ပါတယ်ဆိုပြီးတတ်မှတ်နိုင်တဲ့ဖော်ပြချက်တွေကဘယ်တစ်ခုနဲ့မှဒေါက်ဆန်းစုကြည်မညှိဆွန့်ခဲ့ဘူးဆိုတာပေါ်လွင်ထင်ရှားခဲ့တယ်လို့ဒီမှုကိုဒေါက်ဆန်းစုကြည်ဘက်ကလိုက်ပါဆောင်ရွက်တဲ့တရားရုံးရဲ့နှိစက်သူတွေကဗီဒီယိုကိုပြောပါတယ်။ဒီချိန်ထဲမှာအပြစ်ရှိတယ်ဆိုတာခိုင်မာစေမဲ့တက်တည်ပြတာမျိုးလည်းမရှိခဲ့ဘူးလို့တရားရုံးရဲ့နှိစက်သူတွေဘက်ကပြောပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကပဲဥဖြိုးမင်းသိန်းစီကနေရွှေနဲ့ဒေါ်လာရယူခဲ့တယ်ဆိုတဲ့အမှုအတွက်လည်းဒေါက်ဆန်းစုကြည်ကိုထောက်နဲ့သုံးနှစ်ချမှတ်ခဲ့ပါတယ်။အဲ့ဒီအမှုကိုလည်းအထက်တရားရုံးအယူခံဝင်ထားပြီးလမ်းမဲ့ပုတ်ထူးနေမှာဆုံးဖြတ်မယ်လို့မျှော်လင့်ထားပါတယ်။အသက်89နှစ်ရှိပြီဖြစ်တဲ့ဒေါက်ဆန်းစုကြည်ဟာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်နိုင်ငံတော်လှုပ်ဝက်အဥပဒေချိုးဖောက်မှု၊တဘာဝကပ်ဘေးဥပဒေချိုးဖောက်မှု၊ရွေးကောက်ပွဲဥပဒေချိုးဖောက်မှု၊နောက်အကြမ်းလိုက်စားမှုအမှုတော်တော်များများနဲ့စစ်ကောင်စီဘက်ကတရားစွဲဆိုတာကိုခံထားရတာပါ။အသက်89နှစ်ရှိပြီဖြစ်တဲ့ဒေါက်ဆန်းစုကြည်ဟာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်နိုင်ငံတော်လှုပ်ဝက်အဥပဒေချိုးဖောက်မှုတဘဝဘေးအန္တရာယ်ဆိုင်ရာဥပဒေချိုးဖောက်မှုရွေးကောက်ပွဲဥပဒေချိုးဖောက်မှုနောက်အကြမ်းလိုက်စားမှုအတော်များများနဲ့စစ်ကောင်စီဘက်ကတရားစွဲဆိုတာကိုခံထားရတာဖြစ်ပါရဲ့ရှင
်။ဒေါက်ဆန်းစုကြည်ဟာအခုဆိုလို့ရှိရင်ဒီစုစုပေါင်း1,120ခန့်ခံထားရတာဖြစ်ပါရဲ့ရှင်။